အမေရိကန်ရေကက်လျင်တင်စစ်တပ်မော USS Theodore Roosevelt ပေါ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ဖြစ်ပွားနေပြီလို့အတည်ပြုခဲ့တဲ့တင်မော့ကပ်တန်ကိုရေတပ်ကယာရုကနေဖယ်ရှားလိုက်ပါတယ်။ရေတပ်ဗိုလ်မှူးကြီး Brett Cozier ကိုယာရုကနေဖယ်ရှားပြီးသူ့နေရာမှာရေတပ်ဗိုလ်ချုပ်ကြီး Carlos Sardiello နဲ့အစားထိုးမယ်လို့ရေတပ်ယာယီဝန်ကြီး Thomas Modley ကပန်တဂါစစ်ဌာနချုပ်မှာကြာတော်ရေးနေတော်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အစင်းစင်ကြီးကြပ်ကိုခဲ့တဲ့နေရာမှာတွတ်တွတ်လက်လက်နဲ့ခံနိုင်ရှိတဲ့စိတ်ဓာတ်လိုအပ်ပြီးတော့ခက်ခဲတဲ့အခြေအနေကြုံလာရင်မှန်ကန်တဲ့ဆုံးဖြတ်ချက်ရင်းချက်မှုနဲ့ဥစားမှုပေးနိုင်တဲ့တမှုကြီးမျိုးလိုအပ်တယ်လို့ရေတပ်ဝန်ကြီးကပြောပါတယ်။ရေတပ်ဗိုလ်မှူးကြီးခေါ်စီရဲကသူအယုံကြည်မရှိတော့ဘူးလို့လည်းပြောပါတယ်။ Center for American Progress အဖွဲ့ကစစ်တပ်အကြီးအကဲဟောင်းလည်းဖြစ်တဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာမူဝါဒရေးရာဒုဥက္ကဋ္ဌကယ်လီမက်ဆမ်ကတော့ရေတပ်ဗိုလ်မှူးကြီးခေါ်စီရဲကိုဖယ်ရှားမယ်အစားယာရုကိုတော့တိုးပေးတယ်လို့ပြောပါတယ်။ဆိုရင်ကြာကိစ္စအပေါ်အစင်းစင်အမိန်ပေးတဲ့အတိုင်းဆောင်ရွက်ခဲ့သူကိုမမျှမတအရေးယူတဲ့လုပ်ရနောက်တစ်ခုဖြစ်တယ်လို့လည်းပြောကြပါရယ်တီယိုဒိုရူးဇက်ဖတ်စစ်တမောပေါ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေမှုကြောင့်တမောသားတွေရဲ့အသက်ကိုကာကွယ်ဖို့အထက်လူကြီးတွေအနေနဲ့ပြက်ပြက်တတဆုံးဖြတ်ပေးပါလို့ရေးရပုံမူကြီး Brett Cozier ကအခုတရင်တဲ့အစောပိုင်းကစာသေးတာတောင်းဆိုခဲ့တာပါအဲ့ဒီစာသတင်းမီဒီယာတွေမှာပေါ်ကြားခဲ့ပြီးတဲ့နောက်အခုလိုရာထူးကနေထေရှားခံရတာဖြစ်ပါတယ်